င်းကနေညကစတင်လိုက်တဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာဒေါ်နယ်ထရမ့်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့စီးပွားရေးအကျပ်အသေးဆိုင်ရာသူ့ရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုကာကွယ်ပြောဆိုရဟာဒုတိယတက်တန်အနိုင်ရရင်အဓိကကိစ္စတွေဖြစ်နေတဲ့သဘောမျိုးပြောဆိုသွားပါတယ်
။ Biden the other day said no he shut it down. He listened to some guy say.
ဘာရန်ကတော့စီးပွားရေးလုပ်ငန်းတွေရပ်မယ်လို့ပြောနေပါတယ်။ကျွန်တော်လည်းထင်ပါတော့အလောက်ကင်တွေစံချိန်တင်တိုးလာပါတယ်။တုံးလာအတွင်းဒီလောက်များတဲ့လူတွေအတွက်အလောက်ကင်ဖန်တီးပေးနိုင်ခဲ့တာမျိုးကတော့မှမရှိခဲ့ပါဘူး။လူကိုယ်တန်းအတွက်အလောက်ကင်တွေဖန်တီးပေးခဲ့တာပါ။အခုလဲအစုရှယ်ယာစည်းကွက်တွေစံချိန်တင်မြင့်တက်လာအောင်လုပ်ဖို့အဆင်သင့်ဖြစ်နေပါပြီလို့တမရထရမ့်ကပြောဆိုသွားတာပါ။ရုပ်မြင်သံကြားကနေစနိုင်ငါလုံးကိုထုတ်လွှင့်တဲ့ Republican Party ညီလာခံပထမဆုံးညမှာတော့ကျန်းမာရေးဝန်ထမ်းတွေကိုတမရအင်ပြော်မှာတွေ့ဆုံနှုတ်ဆက်တာကိုတွေ့ရပါတယ်။သမ္မတထွန်ရဲ့ကယောကကိုက်တွဲဆောင်ရပုံအပေါ်အမေရိကန်အတော်များများရဲ့အမြင်နဲ့မတူဘဲဒီကျမ်းမာရေးဝန်ထမ်းတွေကချီးမွမ်းပြောဆိုခဲ့တာပါအမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်စစ်တမ်းအရအမေရိကန်မှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူ 38,000 ကျော်ရှိပြီးတော့ကမ္ဘာမှာအများဆုံးပါဒုတိယတက်တမ်းအတွဲပြန်အရွေးခံရရေးစိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောကကိုပပျောက်သွားအောင်လုပ်မယ်လို့လည်းသမ္မတထွန်ကပြောဆိုခဲ့ပါတယ်သမ္မတထွန်တွေ့ခဲ့သူတွေဟာကယောကကာကွယ်ရေးနှာခေါင်းစည်းတက်ဖို့နဲ့လူအချင်းချင်းဆက်ကွာနေဖို့ဆိုတဲ့ကျမ်းမာရေးတာဝန်ရှိသူတွေရဲ့အကြံပြချက်ကိုလိုက်နာခြင်းရှိတာကိုလည်းတွေ့ရပါတယ်။တခါပြည်ပမှာအကျဉ်းချခံခဲ့ရပြီးတော့တန်တမာရင်းနီလာနဲ့ပြန်လွတ်လာတဲ့အမေရိကန်နိုင်ငံသားဒါဇင်ဝက်လောက်ကိုလည်းတမနာထရမ့်ကအင်ဂျီရောမှာတွေ့ဆုံခဲ့ပါတယ်။